Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ26ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလိုမီတာ31 32နဲ့58တို့ကနေထည့်ရနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကနေရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9-4ပါရှိလာပြီဖြစ်ပေမဲ့လည်းဆီယနာတင်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာရှိနေကြပါ။မြန်မာဒီမိုကရေစီဖော်ဆောင်ရေးအတွက်နိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။မြန်မာနိုင်ငံမှာသတင်းတောက်တွေအကြောက်တရားကင်းမဲ့စွာနဲ့လုကန်ကွင်ရဖို့အမေရိကန်တန်ယုံကတောင်းဆိုလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုမှတ်မှတ်သိအောင်နဲ့အတူရှင်းပြပေးတော့ပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စကိုင်းတိုင်းမုံရွာမျိုးကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်စိုးနဲ့ရန်ကုန်မြို့တောင်းကလာပပရဟိတအဖွဲ့ကမောင်ဆန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရခြင်းအတွင်းမှာသိဆုံးခဲ့ကြရပါတယ်။
အရေးအဖုံးချက်လို့မလို့စိတ်ရုံကိုလာကြည့်မဲ့ပါအလောင်းတလောင်းထိတ်ထားတယ်ဆိုလို့အန်ဒီလိုသွားကြည့်မှာပဲအဲစနိုက်ကိုအလောင်းနဲ့ပြရတယ်ဒီလိုအဲစိတ်ရုံရောက်သွားတော့အကြီးနဲ့ပိတ်ထားတာပေါ့နော်အဲဒီမှာအလောင်းတလောင်းထိတ်တာအန်ဒီလိုအလောင်းစနိုက်ကိုအလောင်းမဟုတ်လား
အလောင်းကိုဒီရှာဖွေတဲ့ခါမှာလဲနှင်းမှန်းနှိပ်စက်ခံရတဲ့ဒဏ်ရာတွေတွေ့ရှိတယ်လို့ကိုတက်နိုင်စိုးရဲ့မိခင်ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်စကိုင်းတိုင်းကလေးမျိုးကဆန္ဒပြစစ်ကြောင်းဒီကနေ့မှာတော့အရဲဝတ်တွေနဲ့ဖြိုခွဲခံရပြီးအ ਨੇ စုံ12ဦးထပ်မင်းနဲ့ဖမ်းခံခဲ့ရပါတယ်။ရခိုင်ကဒုက္ခသည်စခန်းတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပေမဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာတော့မထိုးပေးသေးပါဘူး။ State at Home ကြီးညာထားတဲ့ဒေသတွေကကိုဗစ်ကူးစက်မှုအခြေအနေတွေကိုလည်းတင်ဆက်ပေးမှာပါ။ဒီကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမျှသတင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လနေပါရှိလာပြီဖြစ်ပေမဲ့ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာဒီနေ့အထိရှိနေဆဲဖြစ်သလိုဖမ်းဆီးပစ်ခတ်မှုတွေလည်းစစ်ကောင်စီဘက်ကအခုရပိုင်းအတွင်းမှာတိုးမြင့်လှုပ်ဆောင်လာနေပါတယ်။ဩဂုတ်လ26ရက်ဒီကနေ့မှာတော့မန္တလေးမြို့ကနေရာအနက်မှာဆီယနာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်။ဒီကနေ့မန္တလေးဆန္ဒပြပွဲမှာတန်ခါတမကဆရာတော်များဦးဆောင်တဲ့တပိတ်စစ်ကြောင်းမန္တလေးအခြေဆိုင်လူလူတပိတ်စစ်ကြောင်းနဲ့တမောရမတက္ကသိုလ်ကျောင်းသူကျောင်းသားများတပိတ်စစ်ကြောင်းမန္တလေးအထွေထွေတပိတ်တပ်ပေါင်းစုစစ်ကြောင်းမြတောင်တပိတ်စစ်ကြောင်းတို့ချီတက်ဆန္ဒပြခဲ့ကြတာပါ။စကိုင်းတိုင်းကလေးမြို့မှာတော့ဒေသခံပြည်သူတွေရဲ့ချီတက်ဆန္ဒပြပွဲအပြီးလူစုခွဲဖို့လုပ်နေကြခြင်းအရာဝန်နဲ့ရဲတွေဝင်ရောက်ဖမ်းဆီးတဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူအ ਨੇ စုံ10ဦးဖန်စီထင်းထင်းခံရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။အလားတူပဲစကိုင်းတိုင်းတွင်းကဆလင်းမြို့နယ်အနောက်ပိုင်းနဲ့ရင်းမပင်အရှိဂျန်ရွာပေါင်းစုံတပိတ်စစ်ကြောင်းဆီယနာချင်းစန့်ကျင်ချီတက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒါအပြင်မကွေးတိုင်းမြန်မြို့နယ်ကအခြေခံအထွေထွေတပိတ်ကော်မတီနဲ့အနောက်တောင်ပိုင်းစုံတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးတော့ဆန္ဒပြခဲ့ကြတယ်လို့တင်းနေတိုင်းတိုင်းတဝဲအရှိတော်ဒေသခံတွေကလည်းဆီယနာချင်းစန့်ကျင်ချီတက်ဆန္ဒပြခဲ့ကြပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာတော့ဩဂုတ်လ25ရက်မနေ့ညနေပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အိမ်ထဲမှာရှိနေတဲ့အသက်10နှစ်အရွယ်ကလေးငယ်တဦးခြေစံထိမှန်တေဆုံးသွားခဲ့ပါတယ်။စစ်ဆုံးသူကလေးငယ်ရဲ့အလောင်းကိုတော့ဒီကနေ့မြေမြုပ်တကြိုခဲ့ကြပါတယ်။ချင်းပြည်နယ်ဟာကားနဲ့ထန်တလန်အကြားမှာစစ်ကောင်စီတပ်တွေနဲ့ CDF ပူးပေါင်းတပ်ဖွဲ့တွေအကြားဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်က3ဦးတေဆုံးကြောင်း CDF ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးငြိမ်းချမ်းရေးနဲ့တည်ငြိမ်အင်းငြိမ်အေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအတိုင်းအဝိုင်းနဲ့အနီးကပ်ကူညီကြိုးပမ်းသွားမယ်လို့တောင်ကိုရီးယားသမ္မတအင်တော်ကပြောပါရယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အတိအမှတ်ပြုထောက်ခံဖို့လူ 3,600 ကျော်လက်မှတ်ရေးထိုးပြီးတော့ပေးဖို့တောင်းဆိုတဲ့စာကိုတောင်ကိုရီးယားနိုင်ငံအစိုးရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ဖန်စီထင်းထင်းခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG အစိုးရတို့နဲ့ပတ်သက်ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ DNUG အစိုးရကိုတရားဝင်တန်တမန်ရေးအရအတိအမှတ်ပြုဖို့တောင်ကိုရီးယားအစိုးရကိုလူ 2,800 နီးပါးစာရေးသားလက်မှတ်ရေးထိုးတောင်းဆိုထားတယ်လို့တောင်ကိုရီးယားသမ္မတအင်တော် website မှာဖော်ပြထားတဲ့အကြောင်းကိုရီးယားကလာတဲ့သတင်းတွေမှာရေးထားပါတယ်။ မြန်မာနိုင်ငံမှာအခြေအနေတွေပြန်ပြီးတော့တည်ငြိမ်အေးချမ်းလာဖို့တောင်ကိုရီးယားအစိုးရအနေနဲ့ထောက်ပံ့ကူညီမှုတွေဆက်ပြီးတော့လှုံ့ဆော်သွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒါပြင်အန်ယူဂျီအပါအဝင်တခြားအဓိကတာဝန်ရှိသူတွေနဲ့လည်းတောင်ကိုရီးယားအနေနဲ့ပုံမှန်အဆက်အသွယ်ရှိနေမယ်လို့လည်းပြောပါတယ်ရှင်။ဒီနေ့တော့ဒီသူတို့အလို့လှုပ်ရင်
ရေးယူခံရတဲ့အကြောင်းတွေကြားသိရတဲ့အတွက်တုံ့လုံချောချမ်းမိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တိုင်းရုံးကဒီကနေ့ကြေညာချက်ထုတ်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒါမကပဲကမ္ဘာတစ်လွှားကပြည်သူလူထုဟာမိမိတို့ယုံကြည်ရာကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိကြရမှာဖြစ်ပြီးသတင်းအချက်အလက်တွေနဲ့တွဲခေါ်ယူဆမှုတွေကိုလည်းလွတ်လပ်စွာရှာဖွေရယူမျှဝေခွင့်ရှိတဲ့ကြောင်းဖ ဒီကနေ့မန္တလေးဆန္ဒပြပွဲမှာတန်ကတပိတ်တန်ကတမကစစ်စင်တင်ဆက်သူမတ်တထက်ခိုင်တို့ကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ19ရက်နေ့မှာဖမ်းဆီးလိုက်ပြီးတဲ့နောက်အမေရိကန်တန်ရုံးရဲ့ကြီးညာချက်ထွက်ပေါ်လာတာပါဖရွန်တီးယားမြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအက်ဒီတာတူဖြစ်သူဒန်နီဖန်စတာကိုလည်းပြန်လို့ပေးဖို့အမေရိကန်အစိုးရကအကြံဉာဏ်တောင်းဆိုထားပေမဲ့စစ်ကောင်စီကဆက်လက် တောင်းပြောကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကဆီယနာတင်ပြတဲ့နောက်ပိုင်းပြည်တွင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းလိုက်တယ်လို့သတင်းမီဒီယာတွေကိုဖမ်းဆီးတာတရားစွဲဆိုတာချင်းချောက်တာစတဲ့ဖိနှိပ်မှုမျိုးစုံနဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သတ်ထိန်းချုပ်လာခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဩဂုတ်လ26ရက်နေ့အတွက်ဓာတ်ခွဲနမူနာ12249ခုစစ်ဆေးခဲ့တဲ့အထက်ကကိုဗစ် -19 ကူးစက်သူ2635ရောက်ထပ်ပြီးအတည်ပြုလိုက်တာကြောင့်အခုထိကူးစက်သူစုစုပေါင်း 38,500 ကျော်ရှိပါတယ်။ဒါ့အပြင်24နာရီအတွင်းမှာကိုဗစ်ကြောင့်သေဆုံးသူ133ယောက်နဲ့လက်ရှိမှာသေဆုံးသူက14,850ရှိပါတယ်။ယောဂကုသမှုထိန်းချုပ်နိုင်ဖို့အတွက်ရုံးတွေလုပ်ငန်းတွေနဲ့ကျောင်းတွေကိုဩဂုတ်လကုန်အထိပိတ်ထားဖို့စစ်ကောင်စီကညွှန်ကြားထားတယ်လို့နိုင်ငံတော်မျိုးနယ်ပေါင်း119မြို့နယ်မှာမလိုအပ်ဘဲနဲ့အပြင်သွားလာတာတွေကိုမလုပ်ဖို့ stay at home အမိန့်ထုတ်ထားပါတယ်အာနာသိမ့်မှုနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေပြင်မှတ်ထားဖမ်းဆီးတိုက်ခိုက်ခံရတာတွေရှိနေတဲ့အချိန်ဆေးဝန်ထမ်းနဲ့ဆေးဝါးမလုံလောက်တာအောက်ဆီဂျင်ပြတ်လက်တာတွေကြောင့်ကုသမှုအပိုင်းမှာလည်းအခက်အခဲတွေရှိပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကကာကွယ်ဆေးထိုးအစီအစဉ်တွေလုံဆောင်နေသလိုပုဂ္ဂလိကအသင်းတချို့ကလည်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေမှာပါဝင်ပြီးတော့ဆောင်ရွက်လာပါတယ်။ရခိုင်ပြည်နယ်မှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ကဥဆောင်ပြီးတော့ကာကွယ်ဆေးထိုးလုပ်ငန်းတွေကိုစတင်ပြီးတော့လှုပ်ဆောင်ပေးနေပါတယ်။ AA အနေနဲ့ဒီကာကွယ်ဆေးတွေကိုရဖို့ဘယ်လိုကြိုးပမ်းနေလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ COVID ကာကွယ်ဆေးတွေဟာ Delta ဗီဇပြောင်းဖို့အပါအဝင် COVID ကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားရတာနဲ့တည်ဆုံနိုင်တာကနေကာကွယ်မှုပေးနိုင်တာကြောင့်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ရှင်။
တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ည5.32 kHz 9390ည5.51 kHz 9885တို့ဖြင့်စနစ်တိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေကြာသာပတင်းညပိုင်းတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာ။မူဒါနာကိုဗစ် -19 ကာကွယ်ဆေးရဲ့တန့်ရှင်းစင်ကြယ်မှုထိခိုက်သွားတဲ့အတွက်ဆေးအလုံးရေ 1.6 တန်းကျော်ကိုအသုံးမပြုဖို့ဂျပန်အစိုးရကဆုံးဖြတ်လိုက်ပါတယ်။ပြည်တွင်းမှာကိုဗစ်ကာကွယ်ဆေးတွေဖြန့်ချီရောင်းချတဲ့တကေဒါဆေးကုမ္ပဏီရဲ့စက်ရုံတချို့မှာမတန့်ရှင်းမှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာဂျပန်ကျန်းမာရေးဝန်ကြီးဌာနကအဲဒီဆေးတွေကိုအသုံးမပြုဖို့တောက်ကြနေမှအကြေညာလိုက်တာပါ။အခုမတန့်ရှင်းကြောင်းတွေ့ရှိရတဲ့ဆေးတွေကိုအိုဆာကာပြည်နယ်အနောက်ဘက်မှာရှိတဲ့စက်ရုံကနေဩဂုတ်လ6ရက်နဲ့20ရက်နေ့တည်းအကြာထုတ်ခဲ့တာဖြစ်တဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပြီးအဲ့ဒီဆေးတွေကိုထိုးပေးထားတဲ့သူတွေမှာမလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေအခုချိန်ထိဖြစ်ပေါ်ခဲ့ခြင်းမရှိဘူးလို့လည်းပြောပါတယ်။တချိန်တည်းမှာပဲဂျပန်နိုင်ငံမှာ COVID-19 ကူးစက်မှုတွေအရှင်းမြင့်ဖြစ်ပေါ်လာစေဖြစ်တာကြောင့်ဒီကနေ့ဟိုကိုဒိုအပါအဝင်ပြည်နယ်၈ခုမှာအရေးပေါ်အခြေအနေထပ်တိုးကြေညာလိုက်ပါတယ်
။ Corona virus というのには限りがありますので、まあこの調子で感染者の数が増えていけば、やはりある一定数入院になっていく。そして入院病床には限りがあるので、これが
COVID-19 ဖြစ်တဲ့လူနာတွေအတွက်ကတင်းကသိမ့်မရှိတော့ပါဘူး။ယောဂဘုကုဆက်သူအရေးအတွက်ဒီနှုန်းတိုင်းဆက်ရှိနေမယ်ဆိုရင်ဆေးရုံတွေကကတင်းတွေအားလုံးမကြခင်မှာလူနာတွေနဲ့ပြည့်သွားပါလိမ့်မယ်လို့စကူရာအထွေထွေယောဂကုဆေးရုံညွှန်ကြားမှုယူတာကာကိုဘာယာရှိကပြောပါတယ်။ဂျပန်မှာဒယ်လ်တာမျိုးကွဲကုဆက်မှုတွေဇွန်လကစပြီးတော့ ပြန် တိုးလာတာကြောင့် တိုကျို နဲ့ တခြား ပြည်နယ် 4 ခုမှာ အစောပိုင်း ကနေ့က အရေးပေါ် အခြေအနေ ကြီးညာ ထားတာပါ ထပ် တိုး ကြီးညာ လိုက်တဲ့ ပြည်နယ်တွေမှာ တောက်ကြန်တွေက စပြီး စက်တင်ဘာ 12 ရက်နေ့ အထိ အရေးပေါ် အခြေအနေ တက်မှတ် လိုက်တာကြောင့် စားတောက်ဆန်တွေကို ည 8 နာရီ အထိ ပေးရမှာ ဖြစ်ပြီး ဈေးဆန်တွေမှာတော့ လူဦးရေ အကန့်အသတ်နဲ့ ဝင်ခွင့်ပြုဖို့ အမိန့်ထုတ်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာ အသက် 18 နှစ်ကနေ 49 နှစ်ကြား အရွယ်တွေကို ကိုဗစ် ကာကွယ်ဆေး ဒီကနေ့ စပြီးတော့ ထိုးပေးပါတယ် စက်တမ်ဘာ အလယ်မှာ နိုင်ငံ လူဦးရေ 80 ရာခိုင်နှုန်း ကိုဗစ် ကာကွယ်ဆေး အနည်းဆုံး တစ်လုံး ထိုးပေးဖို့နဲ့ 50 ရာခိုင်နှုန်း အပြည့် ထိုးပေးဖို့ ရည်ရွယ်ပြီးတော့ လှုပ်ဆောင်တာပါ ယောဂကူးစက်မှုတွေ မြင့်တက်နေစေ ဖြစ်ပြီးတော့ ကူးစက်သူ စုစုပေါင်း 243,300 နဲ့ သေဆုံးသူက 2,200 ကျော် ရှိပါတယ် ဗီယက်နမ်မှာရောရှိနှစ်အစောပိုင်းမှာ ကိုရိုနာဗိုင်းရပ်စ်ဘူးတံကို လူအများစုခံနိုင်ရင်ရှိလာတဲ့အခြေအနေမျိုးဖြစ်အောင်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ ကာကွယ်ဆေးထိုးလုပ်ငန်းတွေမှာအခက်အခဲတွေရှိပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ကာကွယ်ဆေးအလုံအလောက်မထုတ်နိုင်သေးတာနဲ့ တရုတ်ထုတ်ကာကွယ်ဆေးအပေါ်မှာကန့်ကွက်မှုတွေကြောင့်ကာကွယ်ဆေးထိုးရမှာအခက်အခဲတွေလည်းရှိပါတယ်။ ဗီယက်နမ်မှာရောလက်ရှိကိုဗစ်ကူးစက်မှုပေါင်း 38,900 ကျော်နဲ့သေဆုံးသူက 9,000 ကျော်ရှိပါရဲ့ရှင်။
Afghanistan နိုင်ငံ Kabul မြို့လေဆိပ်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နိုင်ကြောင်းနောက်နိုင်ငံအစိုးရတွေကဒီကနေ့ပြောကြားလိုက်ပြီးပြည်ပကို ထွက်ခွာဖို့လေဆိပ်မှာရောက်နေသူတွေဘေးကင်းရာကိုရွှေ့ပြောင်းသင့်ကြောင်းပြောပါတယ် Kabul လေဆိပ်ပြင်ပဒေသမှာလူညုံရေးရချင်းချောက်မှုတွေရှိတာကြောင့်အမေရိကန်အစိုးရထံကတိကျတဲ့ညွန်ကြားချက်တစ်စုံတရာမရမချင်းအခုချိန်မှာလေဆိပ်ကိုမလာကြဖို့နဲ့လေဆိပ်အဝင်ဂိတ်တွေမှာရောက်နေကြသူတွေလည်းအဲ့ဒီနေရာကနေချက်ချင်းထွက်ခွာသွားကြဖို့ကာဘူးမှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်ဗြိတိသျှကာကွယ်ရေးဝန်ကြီး James Hippie ကလည်းတိုက်ခိုက်မှုမဖြစ်မနေပြုလုပ်မယ်ဆိုတဲ့သတင်းတွေရထားကြောင်း Australia နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြင်းများတဲ့ချင်းချောက်မှုတွေရထားကြောင်းပြောဆိုလိုက်ပြီး Belgian ဝန်ကြီးချုပ်ကလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြေရှိတဲ့သတင်းတွေကိုအမေရိကန်နဲ့တခြားနေရာတွေကရထားတာကြောင်းကယ်ဆယ်ရေးအစီအစဉ်တွေရထားကြောင်းပြောပါတယ်ခင်ဗျာ
မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံသားတင်ပေါ်ဒါရီပါတဲ့ရေနံတင်တင်ပေါ်ဒဇင်ဖန်စီထိန်းသိမ်းလိုက်တယ်လို့အင်ဒိုနီးရှားရေဒက်ကဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီတင်ပေါ်ဟာရေနံစီ3သိန်းနီးပါးကိုခိုးယူတည်ဆောက်နေလို့ဆွဆွဲခံရပြီးတော့ကမ္ဘောဒီးယားအာနာပိုင်တွေကအလိုရှိနေတဲ့တင်ပေါ်ဖြစ်ပါတယ်။ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတင်ပေါ်
ဩဂုတ်လ26ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့မမျှသတင်းအောင်လို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်စကိုင်းတိုင်းမုံရွာမြို့ကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်စိုးနဲ့ရန်ကုန်မြို့ကတောင်းကလာပပရဟိတအဖွဲ့ကမောင်စန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရစဉ်အတ
ားစုကိုအကြောင်းကြားခဲ့ပါတယ်ဒီအကြောင်းပြေဆုံး VOA သတင်းတော်မဲရီမာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းမုံရွာမြို့မှာဩဂုတ်လ24ရက်နေ့ညကဖမ်းဆီးခံခဲ့ရတဲ့ပရဟိတကုညီရေးလုပ်နေသူတက်ကြွလှုပ်ရှားတဲ့ကိုတက်နိုင်စိုးဟာဖမ်းဆီးခံရပြီးနိုင်ပိုင်းအကြာမှာပဲတည်ဆုံးခဲ့ပါတယ်ကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသွားတယ်လို့ဖမ်းဆီးသွားတဲ့လုံခြုံရေးတွေကပြောပေမဲ့ကိုတက်နိုင်စိုးရဲ့မိခင်ကတော့အလောင်းမှာဆူဆူဝါဝါနှိပ်စက်ညှဉ်းပန်းထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကအခုလိုပြောပြပါတယ
်ခေါင်းကလေးကဒီလိုနှစ်ချက်ထိုးကြမှာလားအရေးကဖုံးဆက်လို့မလို့ကျေးဇူးကိုလာကြည့်လဲပါအဲအလောင်းတလောင်းတွေ့ထားတယ်ဆိုလို့အန်ဒီတို့တွားကြည့်မှာပဲအဲတနိုင်ဆိုအလောင်းနဲ့ပြည်ရတယ်သူတို့အဲစေယုံရောက်သွားတော့အိတ်ကြီးနဲ့ပိတ်ထားတာပေါ့နော
်ဟုတ်ကဲ့
အဲဒီမှာအလောင်းတလောင်းတွေ့တာအန်ဒီတို့အလောင်းတနိုင်ဆိုအလောင်းမဟုတ်လားဟုတ်လားကြည့်ကြအောင်အိတ်ခွန်ထားအိတ်ကြီးနဲ့ပိတ်ထားတော့အန်ဒီတို့ကအိတ်ခွန်ကြည့်ရပေါ့နော်အဲ့ဒါနဲ့ကလေးကိုဘလို့တွေလောက်ထားအောင်ကိုကလေးကိုကိုဘေးမကိုဘေးနဲ့တွေ့တာမဟုတ်ပိတ်ထားတာတဲ့သူတို့အဲ့လိုပြောတော့အင်္ဂါကလေးကဘူးပေးပါညာလည်းမရှိတော့တော့အန်ဒီတို့ကကာညာရှိတာပေါ့သမီးရဲ့အဲအဲ့မှာသူတို့ကုန်းဆက်မှာနှိမ့်ဆက်ထားတာနဲ့ပါမှာဆက်လိဒီလိုပေါ့ဆက်လိအင်္ဂီနဲ့ပါထိုးထားတာလေးနဲ့တွေ့ရတယ်သူ့အသားကိုကင်ကြည့်လိုက်တော့လေအဲ့ခေါင်းနေရာဣလူမဲတွေလည်းဆွဲတယ်အဲ့နားတစ်ခါကလည်းသေးသေးဆွဲတယ်ဟုတ
်
အဲ့နောက်ဆက်ခေါင်းနောက်ဆက်ခေါင်းတစ်ချက်ဣသွားတယ်ကလေးအဲ့လက်ကလေးမှာလည်းသူတို့အဲ့ကျိုးတုတ်ထားတဲ့အရာလည်းတွေ့ခဲ့ရတယ်တော့မှတော့အဲအလောင်းပါလိုက်တဲ့ဒီကတော့အမီတို့နေတော့ဒေသိန်ကကလေးအလောင်းကိုလာဖို့ရုံးလို့ဆိုတော့တယ်နိုင်လို့လောက်လာဖို့ရတဲ့အမီတို့ရင်ဝင်ချတော့၉နိုင်လောက်မှဝင်ချသွားတယ်ဒီကအဲညာတော်ညင်းတေးတာတွေက
အခုလိုမျိုးစစ်တပ်နဲ့ရဲကဒီကနေ့ဖမ်းသွားပြီးနောက်တနေ့အလောင်းကိုလာပြန်ယူဖို့အကြောင်းကြားတဲ့အဖြစ်ဖြစ်တယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမကြာခဏဖြစ်ပေါ်နေပါတယ်တချို့ဆိုရင်မိသားစုကိုအလောင်းပြန်မပေးဘဲတေဆုံးသွားပြီလို့သာအကြောင်းကြားတယ်လို့တချို့ကတော့ငွေကြေးနဲ့အလောင်းလာထုတ်ဖို့အကြောင်းကြားထားပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်နေတဲ့ကာလအတွင်းမှာ ဖြစ်ခဲ့နေရင်လို့ဖမ်းဆီးထားစဉ်22မြန်မာခံရလို့တေဆုံးသူ1,000ကျော်နေပြီလို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကစီးရင်ပြုစုထားပါတယ်။ရန်ကုန်မြို့မှာတေဆုံးသွားသူမောင်ဆန်းဝင်းအောင်ဟာအသက်19နှစ်သာရှိသေးပြီးမုံရွာမြို့မှာတေဆုံးသွားသူကိုတက်နိုင်ဆိုကတော့အသက23နှစ်အရွယ်ဖြစ်ပါတယ်။နှစ်ဦးစလုံးကပရဟိတလုပ်ငန်းတွေလုပ်ကင်နေသလိုနိုင်ငံရေးတက်ကြွလှုပ်ရှားတဲ့ ဆန်ချင်းဆန်နာပြဝဲရီနောက်ဆုံးရအခြေအနေတင်ပြပေးကြပါမယ်။ကလေးမျိုးမှာတော့ဆရာနာသိမ်းမှုဆန်ချင်းနဲ့ဒီကနေ့ဆန်နာပြစစ်ကြောင်းကိုအရွက်ဝစ်တွေနဲ့ဖြိုခွဲခဲ့ပါတယ်။ဒီဖြိုခွဲမှုအတွင်းမှာတော့မိန်ကလေးရှိရောက်အပါဝင်အနည်းဆုံး12ယောက်ထက်မနည်းဖမ်းဆီးခံရပါတယ်။မြင်းကြံမျိုးမှာလည်းနိုင်ငံရေးအကျဉ်းသားဟောင်းတန်ကားတော်တပါဖမ်းဆီးခံရပါတယ်။ဒီလိုမျိုးအဖမ်းဆီးအ
မျိုးကဆန္ဒပြစစ်ကြောင်းတစ်ခုဒီနေ့မနေ့ကဖြိုခွဲခံရပြီး12ရောက်ထပ်မနေ့ဖမ်းဆီးခံခဲ့ရတာပါဆန္ဒပြသူတွေကိုအရဲဝင်နဲ့ဝင်ရောက်ဖမ်းဆီးခဲ့တဲ့အကြောင်းဆန္ဒပြစစ်ကြောင်းမှာပါဝင်သူတို့က VOA ကိုပြောပါတယ
်ဒီဆန္ဒပြစစ်ကြောင်းလည်းလှည့်ပြီးတော့ဆီရကိုပြန်ပြီးတော့လူလူခွဲနေတဲ့ချိန်မှာသူတို့ကအရဲဝတ်တွေနဲ့အင်းကားလေးစီးရောက်ရှိမှာနော်တနေရာလေးကဘုံနဲ့စားလမ်းတွေပတ်ညှက်သိပ်ပြီးတော့ဖမ်းတာအဲ့မှာနောက်ပိုင်းစုံစမ်းတလောက်တော့ဒါမများလေဟိုကြီးကြလွှဲကြဆိုတော့လေအင်းစုံစမ်းတလောက်တော့ယောက်ျားလေး၄ယောက်မိန်းလေး၈ယောက်၁၂ယောက်လောက်ပါသွားနေနေရှိတယ်။နောက်ပြီးတော့သူတို့ကအဲ့ပတ်ဝန်းကျင်မှာရှိတဲ့ရက်ကွက်တွေဘာမှစနားပြားကနမဆိုင်နေတဲ့သွားလာနေတဲ့လူတွေကဖမ်းသွားတယ်အင်းအဲ့လူတွေကမဆိုင်ဘူးဆိုတော့သူတဏှာရောက်ကြတော့ပြန်တော့လွတ်လိုက်တယ်။အဲ့လိုရှိနေတော့ရှိတယ်ဟိုရိုက်နေတာတော့မရှိဘူးပြတ်ခတ်တာတော့မရှိတော့မဲ့အိမ်ငယ်ကြီးကိုဖမ်းတာပေါ့နော်ဒီလိုလေအမင်းသားပတ်ဝန်းကျင်မှာပုံများဆိုအိမ်ငယ်ကြီးရဲဝတ်တွေပါတယ်ဟိုဆေးဝတ်စုံနေတယ်ပေါ့နော်အရေးဝတ်စုံနေတော့အင်အားတော့များမှာဒါလည်းဆိုအဲ့လိုပါလို့ပြောလဲဆိုတော့ပုံများဆိုလည်းဒီကမမြင်ရတော့ဘူးအတန်ကြီးတော့ကြားနေ
ဖမ်းသွားသူတွေကိုကလေးမျိုးနဲ့ရဲစခန်းမှာချုပ်နှောင်ထားတယ်လို့သိရပါတယ်အောင်တစ္ဆာရောက်กว่ามาနေထိုင်တဲ့လူငယ်တချို့ကိုလည်းမနေ့တော့ကစစ်တပ်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။
ဒီရဆိုရင်ဒီအောင်တစ္ဆာရဲ့ကိုယ်စီကြောင့်တော့ပဲမှာလူငယ်တွေ၁၀ရောက်ကျုံမယ်။အဲညမှာဝင်ခွဲစားသောက်နေတဲ့လူငယ်တွေအနာပတ်ဝန်းကျင်ကလူငယ်၂ရောက်ရဲ့သူဖမ်းခေါ်တော့အူတီပြန်လို့ဒီသူတို့များတော့ဟိုသူချမ်းမြုပ်တဲ့လူတွေပေါ့ပြန်မှန်အဲ့ဒါတွေအဲ့ဒါတွေဖမ်းခေါ်တော့အူတီပြန်မလို့ဒီပေးပေါ့အဲ့ဒါလည်း အယူနဲ့ရဲစခန်းမှာလဲ
စစ်တပ်အာဏာသိမ်းပြီးကလေးကကလေးဆန္ဒပြစစ်ကြောင်းဟာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေလုပ်တာဒီနေ့ရက်ပေါင်း200ပြည့်တဲ့နေ့ဖြစ်ပါတယ်အခုလိုအဖမ်းဆီးများလာတဲ့အတွက်လုံခြုံရေးအထူးတတိထားလှုပ်ရှားနေရတယ်လို့88မျိုးဆက်ငင်းရဲရင်တဲ့ပွင့်လင်းလူအဖွဲ့အစည်းဝင်လည်းဖြစ်မုံရွာတပိတ်ဦးဆောင်သူတို့လည်းဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ
်အဓိကတော့ဒီဆန္ဒဒီလမ်းမတော်တိုက်ပွဲတွေကလည်းဒါကျွန်တော်အရှင်းဖြစ်ပေါ်ဆောင်ရမယ်ကြာတိုက်ပွဲတွေဖြစ်တယ်ကျွန်တော်ဒီလိုဖက်တဲ့ခါမှာခုနောက်ပိုင်းဆိုရင်ကလူရဲ့စီပေါ့နော်ဒေါ်လာရစကံတတာရရှိတယ်။ဆူဆောင်းမှုတိုင်းတိုင်းပေါ့နော်။ဒါတူတူတိတ်တိတ်နဲ့ကိုယ်လေးကျင်တဲ့ပန်းတိုင်းကြီးအောင်လို့လုံဆောင်တာပေါ့။ကိုလုံးတစ်ခါမှာကျွန်တော်တို့ကအကျုံကြီးတစ်ချီလုံဆောင်တတ်ချမှုတွေ
။မန္တလေးတိုင်းဒေသကြီးမြေချံမြို့နယ်ရှားတော်ကြောင်ကဆရာတော်ဦးဥဒ္ဓမာကိုလည်းဒီကနေ့မနက်9နာရီလောက်ကစစ်ကား5စီးအင်အား40လောက်နဲ့လာရောက်ဖမ်းဆီးသွားတယ်လို့မြေချံမြို့ဒေသခံတွေကပြောပါရယ်။ဆရာတော်ဦးဥဒမဟာနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်ပါတယ်။မကွေတိုင်းတောင်တွင်းကြီးမြို့မှာလည်းဩဂတ်လ25ရက်မနေ့ည17နာရီဝန်းကျင်လောက်ကစစ်သားတွေနေအိမ်တွေကိုဝင်ရှာပြီးဖမ်းဆီးမှုတွေရှိတယ်လို့မြို့ခံတွေကပြောပါတယ်။ဘယ်နှယောက်အတီးကြဆိုတာတော့အတီးချာမသိရသေးပါဘူး။ဒီကနေ့မနက်ပိုင်းမှာလည်းတောင်တွင်းကြီးမြို့ကစစ်တပ်အရာရှိမိသားစုပိုင်းစတိုးဆိုင်မှာဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့တဲ့ဆိုတဲ့သတင်းတွေပြည်တွင်းမီဒီယာတွေမှာဖော်ပြနေပေမဲ့ VOA အနေနဲ့တိကျအတိမပြုနိုင်သေးပါဘူး။ဆရာနာတိမ်မှုစံကျင်တဲ့ဆန္ဒပြပွဲတွေကတော့ဒီကနေ့မှလည်းမန္တလေး၊မုံရွာ၊ရွှေဘိုနှမ်းမောက်စတဲ့မြို့တွေမှာရှိခဲ့တဲ့အပြင်ဆလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်တို့ပူးပေါင်းတဲ့ရွာပေါင်းစုတပိတ်တွေပြုလုပ်ခဲ့ကြပါတယ်ရှင်။
အလိမ်မှာပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရခိုင်ပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒါပေမဲ့မွတ်စလင်ဒုက္ခသည်စခန်းတချို့မှာတော့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့စခန်းတွေကဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုလှုပ်ဆောင်နေတယ်လို့ပြောထားပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုအောင်မြတ်သူပြောပြပေးပါရှင်
။ဩဂုတ်လပထမအပတ်လောက်ကလေးကစပြီးရခိုင်ပြည်နယ်ကောင်စီကဒုက္ခသည်စခန်းတွေမှာ COVID-19 ကာကွယ်ဆေးတွေထိုးပေးနေတာပါ။ကြောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်ဒုက္ခသည်စခန်းမှာအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေကိုကာကွယ်ဆေးပထမအကြိမ်ထိုးပေးသွားတယ်လို့စခန်းတောင်ဝန်ကကိုခံမျိုးအောင်ကပြောပါတယ်
။ကျွန်တော်တို့စစ်ဆောင်စခန်းမှာဒီ65နှစ်အထက်ဟိုငါအစင်နဲ့ချီဦးကိုဟိုချစ်လာပိုင်းစီရင်နေကဟိုဒါကတော့ဟိုတော့ပြမနာတို့ကတော့ထိုးပြမှာကိုတော့ကျွန်တော်လေးဂျုံပြီးဘူးဂျူပြီးတော့ဒီပြောတတ်တာလည်းမရှိသေးဘူးက
ော။စခိုင်မြောက်ပိုင်းကစစ်ပေဒုက္ခသည်စခန်းတော်တော်များများကိုဗစ်ကာကွယ်ဆေးထိုးပေးတာတွေရှိပေမဲ့လည်းစစ်တွေမျိုးနဲ့အတွင်းကလူကြီး3000ကျော်လောက်နေထိုင်တဲ့တက်ခဲ့ပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့အခုထိကာကွယ်ဆေးမထိုးသေးပါဘူး။ကျွမ်းမကြီးဌာနကကိုဗစ်ကာကွယ်ဆေးထိုးဖို့စည်ရင်းကောက်ထားပေမဲ့ဘယ်တော့ကာကွယ်ဆေးထိုးပေးမလဲဆိုတာမသိသေးဘူးလို့တက်ခဲ့ပြင်ဒုက္ခသည်စခန်းကဥမောင်လေးကပြောပါတယ်။
အဲ့ဒါနဲ့ဒီတက်စကမ်းမှာအသာကြီးတက်ကြီးကိုလာပြီးတူပေးမယ်တော့ကိုကျွန်တော်တို့ပြောတော့တယ်နှစ်ဖက်လို့ရှိပြီးဒီမှာအချောင်းချတာလားအခုတိတော့လာပြီးတော့သူတော့မပြောသေးဘူးကွာအဲ့တော့တက်မကြီးကလာပြီးတော့ပြောတယ်လို့ဒီမှာဒီတက်မတော့ကော်မတီကြီးနောက်ပြီးရွာမှာလူကြီးတော့တရင်တော့တော့ပါတယ်ကွာ
မြန်မာတနိုင်ငံလုံးမှာရှိတဲ့ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအတွက်စစ်ကောင်စီကဆောင်ရွက်နေတယ်လို့တနိုင်ငံလုံးကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုလည်းဆောင်ရွက်နေတယ်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောထားပါတယ
် IDD ကြံ့နေပါတော့အပြင် IDD ကြံ့နေ IDD ကြံ့နေတာကချင်မှာရှိတယ်ရခိုင်မှာရှိတယ်တချို့ရှမ်းမှာရှိတယ်အဲ့ IDD ကလူတွေကိုလည်းဖေးထုတ်နိုင်ရေးကျွန်တော်တို့အဲ့ဒါတော့ထိုးပြောင်းရတဲ့နေရှိပါတယ်ဒီကိုဗစ်ကောင်းတာကာလမှာပေါ့သူတို့ဟိုဤရောဒီကောကျွန်တော်တို့နေတဲ့ IDD ကလူတွေကိုပေါ့တနင်္ဂနွေမှာရှိတဲ့လူတွေကိုဒီကိုဗစ်ဆက်ကူးရောဂါဖေးကာကွယ်ဖေးထိုးနိုင်ဖို့အတွက်ညီစုဥပမာခြံလက်ထားမှာမဟုတ်ပါဘူးအာဒီအစိုးရအနေနဲ့ဒီလိုမှခြံလက်ထားမှာမဟုတ်ဘူးလက်တွေ့ဆောင်ရွက်သွားမှာဖြစ်တယ်ဒါလိုဆောင်ရွက်နိုင်ဖို့လည်းကျွန်တော်တို့ချိတ်ဆက်ပြီးဆောင်ရွက်လျက်ရှိတယ်ချိတ်ဆက်ဆောင်ရွက်လျက်ရှိတယ်မှာကိုဗစ်ကာကွယ်ဆေးရဲ့ဆက်မတက်ရောက်ရှိနေတာရှိတယ်ဒါပြင်နောက်ထပ်24တန်းပေါ့နော်ပြည်ုံနိုင်ငံနေရာတိကျတယ်လက်တော့ဒီဒီကဲသူနဲ့ပတ်ချားတဲ့ပတ
်ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည်တွေခိုလုံနေတဲ့ IDB စခန်းတွေနဲ့စစ်ပေးဒုက္ခသည်တွေအတွက်ဆိုင်နိုဗစ်ကိုဗစ်ကာကွယ်ဆေး5000ရခိုင်ပြည်နယ်မှာရောက်ရှိနေပြီးအဲ့ဒီဆေးတွေကိုစစ်ပီးဆောင်3000နဲ့ IDB 2000ကိုထိုးဖို့ရာထားတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့ဩဂုတ်လ22ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင်အေအေနဲ့ တမရိုးကြာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရဆုံးခွာထွက်ပြေးခဲ့ရတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေမှာလက်ရှိအချိန်ထိရှိနေပါသေးတယ်။ဒါပြင်ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်နယ်မွတ်စလင်တွေကြားလူမျိုးရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေဘက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာကြောင့်တိုင်း ကူးစက်မှုထုတ်ပြန်ကြရေးရကူးစက်ခံရမှုနည်းပါးလာတာကိုတွေ့ရပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းကောလင်းဘက်ကကိုဗစ်ကြောင့်တည်ဆုံးသူအရေအတွက်နောက်ဆုံးရအခြေအနေတင်ပြပေးကြပါတယ်စကိုင်းတိုင်းကောလင်းမြို့မှာတော့ကိုဗစ်ကြောင့်တည်ဆုံးသူအရေအတွက်ကအခုရက်ပိုင်းမှာကျလာနေပါတယ်ဒါကြောင့်မြို့အနေထားအရတည်ဆုံးသူကများနေတော့မယ်လို့ပရဟိတအကူအညီပေးနေသူကပြောပါတယ်ကချင်ပြည်နယ်ဘက်ကတချို့ဒေသတွေမှာတော့ကိုဗစ် -19 ကပ်ရောဂါကူးတယ်ဆိုတာလူမသိစေချင်ကြတဲ့အခက်အခဲတွေကိုကိုဗစ်အကူအညီပေးနေသူတွေကြုံနေကြရပါတယ်ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခွန်ညူပြောပြပေးပါရှင်
မြန်မာနိုင်ငံမှာကာယောဂတတိယလှိုင်းပြင်းထန်ဆုံးကာလဖြစ်ခဲ့တဲ့ဇူလိုင်လကိုကျော်လွန်ခဲ့ပြီးနောက်ဩဂုတ်လတတိယဘက်လောက်ကစလို့ယောဂကုသနဲ့သိဆုံးနှုန်းတွေတဖြည်းဖြည်းကျလာတယ်လို့ပရဟိတဆောင်ရွက်သူတွေကပြောပါတယ်။အခုဩဂုတ်လအတွင်းသိဆုံးသူစုစုပေါင်း260ကျော်ရှိတဲ့သခိုင်းတိုင်းကောလင်းမြို့အနီးတစ်ဝိုက်ကယွာတွေမှာတော့ဩဂုတ်လတတိယဘက်မှာသိဆုံးသူကျသွားတယ်လို့ကောလင်းမြို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးကပြောပါတယ
်။အစောပိုင်းကတော့အဲ့လိုမျိုးတရက်ထဲကိုလောင်း20ပေါ့နော်အဲ့ဒါကအမြင့်ဆုံးပဲနောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲ့လိုမျိုးရောရောလာတာ15ရောက်10ရောက်အဲ့ဒါနေတစ်ဖြည်းဖြည်းနဲ့အခုနောက်ပိုင်းကတော့5ရောက်ပတ်ဝန်းကျင်လောက်မှရှိရတယ်။ဒါလည်းရောတယ်လို့ပြောလို့ဖြစ်ရပါရဲ့ကျွန်တော်တို့မြို့ပေါင်းစားလေးအနေနဲ့ကများရရပေါ့နော်ပုံမှန်ဆိုကျွန်တော်တို့ဒီမှာပုံမှန်ရိုးရိုးဆိုလို့ရှိရင်တရက်မှာတရက်နှစ်ယောက်ပြင်မရှိဘူး။အခုတတိယတော့ဒါ5ရောက်ကတော့ပုံမှန်ပဲဖြစ်နေသေးတယ်။ဒီဩဂုတ်လပထမပတ်နဲ့ဒုတိယပတ်မှာတော်တော်လေးကိုကတည်ရအဲ့ပတ်တွေမှာသူကတရက်ကို10ရောက်ရဲ့ထက်မှတွေရရှိရတယ်။အလိုပြောရင်တော့ဒီဘက်မှာအောက်ဆီဂျင်ပြတ်လိုက်တဲ့ချိန်နဲ့အဲ့လိုမျိုးရင်းနဲ့ဖြစ်တဲ့ခါကျတော့ပိုတေကုန်တာပေါ့
ကိုဗစ်ကရောဂါထိန်းချုပ်ဖို့မလို့အရင်အပြင်မထွက်ရ stay at home အဖြစ်ထပ်တိုးသတ်မှတ်ခံရတဲ့မြို့နယ်တွေထဲမှာကချင်ပြည်နယ်ကမိုးညင်းမြို့လည်းပါဝင်လာပါတယ်အခုရက်ပိုင်းတွေလည်းနေမကောင်းဖျားနာသူတွေရှိပေမဲ့အများစုကကိုဗစ်ကရောဂါဖြစ်တယ်ဆိုတာအသိမခံချင်ကြဘူးလို့မိုးညင်းမြို့အောက်ဆီဂျင်စက်ရုံတိဆောက်ရေးအဖွဲ့ဝင်တဦးကပြောပြပါတယ်တချို့ကကိုယ့်ရဲ့နေအိမ်မှာပဲကုသရင်းအသက်သေးဆုံးသွားကြတယ်လို့လည်းပြောပါတယ
်။ယာရီတော့ကိုယ်ဆိုပြီးလူတွေကတော့ပြောနေကြတာပေါ့နော်။စစ်ဆန်ရင်တော့စစ်တဲ့သူတွေကတော့ပိုးတွေ့တဲ့အနေအထားမျိုးရှိနေတယ်။ဒါကတော့အပြင်မှာပေါ့အပြင်မှာမိမိအစီအစဉ်နဲ့တက်စကင်နဲ့စစ်တဲ့လူတွေတော်တော်များအောင်စစ်ကြတယ်။ယောဂအခန်းရှိတဲ့လူအသက်ကြီးပိုင်းအချို့တော့သုံးပါးသွားနေရှိတာပေါ့နော်။ဒါမွန်ညင်းမြို့ပေါ်တင်ပေါ့နော်မွန်ညင်းမြို့ပေါ်တင်တနည်းအားဆိုရင်ဒါ၈ရောက်ပေါ့၈ရောက်ပြီ။အဲ့ဒါမင်းရဲ့မြို့ထဲမှာလည်းပြောရတယ်ယာရီတကွေးလူပဲသူကတတ်မှတ်ရှင်ရတာပေါ့ဒီယောဂနဲ့ပြီးရဆိုရင်သူကနည်းနည်းလေးဟိုရှက်တာတို့ဟိုပေါ့ပင်နေတာတို့ဖြစ်တော့ကြအဲယာရီတကွေးနဲ့ဆုံးတာပါဆိုပြီးတော့အကြောင်းပြချက်ကလေးရှိကြတာပေါ့မစစ်ဖဲနဲ
့မိုးညင်းမြို့ရဲ့လက်ရှိအနေထားကတော့လူနာတွေအတွက်အောက်ဆီဂျင်မလုံလောက်လို့တချို့မြို့ကြီးတွေကနေပရဟိတအသင်းတွေရှာဖွေပေးပြီးလူနာချင်းချင်းမျှပြီးတုံနေကြရတယ်လို့လည်းဒေသခံတူကပြောပါတယ
်မြို့ပေါ်မှာလည်းခြားတဲ့လူကခြားနေကြတာပဲရှိတာပဲတော်တော်လည်းပဲကိုဟာနဲ့ကိုစီစီနဲ့ကိုပဲညာတော့အပြင်အိမ်မှာပဲကြိတ်ကူးတဲ့လူများတယ်အဲဆေးရုံသွားတယ်ဆေးရုံမှာအောက်ဆီဂျင်လိုအပ်ချက်ဟောဆေးရုံအနေနဲ့ကြလဲကိုကတော့ကျွန်တော်တို့သိရတယ်လို့တော့ဆေးရုံမှာအောက်ဆီဂျင်လုံလောက်အောင်ရှိသလားဆိုလဲကိုလိုကြီးမရှိဘူးသို့တော်လည်းသူကလူနာကိုနည်းနည်းလေးအရေးကြီးတဲ့လူနာဆိုရင်တစ်လုံးချပြလိုက်တယ်ပေါ့နော်အဲ့ဒါအရေးကြီးတဲ့လူနာဆိုရင်နည်းနည်းလေးသူတို့အပြင်မှာရှာခိုင်းတယ်အပြင်မှာရှာလို့ရရင်ပြေပုံမှာရှိရတာနဲ့အမျှနိုင်မှုဖြစ်냐
ဒီလိုမျိုးအောက်ဆီဂျင်လိုအပ်ချက်တွေရှိနေလို့အများပြည်သူလှူဒါန်းဝင်တဲ့ကိုထူကိုဒါစနစ်အောက်ဆီဂျင်စက်ရုံကိုစကြည့်တည်ဆောက်နေကြပါတယ်။လာမယ့်စက်တင်ဘာလပိုင်းလောက်မှာအောက်ဆီဂျင်စက်ရုံစတင်လည်ပတ်နိုင်မယ်လို့ခန့်မှန်းကြပါတယ်။ဒီမတိုင်ခင်တော့မန္တလေးနဲ့မြစ်ကြီးနားမြို့တွေစီကနေအောက်ဆီဂျင်ဝယ်ယူသုံးစွဲနေရပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာကပ်ရောဂါထိန်းချုပ်ထားနိုင်ဖို့အသွားလာကန့်သတ်ထားတဲ့မြို့နယ်ပေါင်းကတော့119မြို့နယ်ထိရှိသွားပြီဖြစ်ပါတယ်ရှင်။
မခွန်ညိုပြောပြပေးခဲ့တာဖြစ်ပါလေရှင်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါလေရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာ ပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းက ထုတ်လွှင့်နေတဲ့ အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက် နားထောင်လို့ရတယ်လို့ သတင်းဆောင်းပါးတွေ အသက်ရှင် အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
VOA American တန်ကနေ မြန်မာ ဘာသာ အစီအစဉ် တွေကို American ပြည်တော်စု Washington DC မြို့တော်ကနေ တိုက်ရိုက် ထုတ်လွှင့်ပေးနေတာ ဖြစ်ပါတယ် ရှင် လိုင်းဒိုမီတာ 31 kHz 9383 ည လိုင်းဒိုမီတာ 32 kHz 9383 ည လိုင်းဒိုမီတာ 531 kHz 5885 တို့ကနေ တိုက်ရိုက် ထုတ်လွှင့်ပေးနေတာ ဖြစ်ပါတယ် အခုဆက်ပြီးတော့ ထုတ်လွှင့်ပေးမယ့် ဒုတိယပိုင်း 나 2ဘက်မှာတော့ အပတ်စဉ်ကဏ္ဍတွေကို နားဆင်ရမှာပါ ကျမ်းမာရေးကဏ္ဍနဲ့ တိုင်းရင်းဒေသက သတင်းလွှာစတဲ့ အပတ်စဉ်ကဏ္ဍတွေ မတိုင်ခင်မှာတော့ အရင်ဆုံး ဦးအောင်ခင်ရဲ့ မြမရေး သုံးသက်ချက် တင်ဆက်ပေးကြပါမယ် ဦးတန်းရွှေရဲ့လက်ထက်မှာ စစ်အစိုးရကို တရားဝင်ဖြစ်လာအောင် အတိမတ်ပြုလာအောင် အာဆီယံအသင်းကြီးကကူညီပေးခဲ့ပါတယ် အခုတခါအာဏာသိမ်းထားတဲ့ စစ်ကောင်စီကိုလည်း အာဆီယံကကူညီလိမ့်အောင်မယ်လို့ သုံးသက်ကြပုံကို ဦးအောင်ခင်က ကိုညံဝင်းအောင် နဲ့ တင်ပြထားပါတယ်
ပရိလတ်တည်နေကစစ်အာဏာသိမ်းတာကိုအာဆီယံနိုင်ငံအချို့ကဝေဖန်ကြပြီးအချို့ကနှုတ်ဆက်နေပါတယ်မလ၂၈ရက်နေ့နေပြည်တော်မှာစီးရေးပြအခမ်းအနားလုပ်တော့ဗီယက်နမ်၊ထိုင်းနဲ့လာအိုကိုစလဲရီတာတက်ပါတယ်ပြစ်ကတ်တပ်ပြအကြမ်းဖက်တာတွေကိုရပ်တန့်မှုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ကတောင်းဆိုကြပါတယ်အပီလတ်၂၄ရက်နေ့မှာမြန်မာပြည်ထနာကိုဆင်းဆက်ဆွေးနွေးဖြ နာသိန်းဆိုရကိုအင်ဂျီရှင်နိုင်ငံတွေကအတိအမှပြုလိုက်တဲ့သဘောဖြစ်သွားပါတယ်။ဒါပေမဲ့နောက်ထပ်လေးလကြာတော့မှအာဆီယံအထူးကိုယ်စားလှယ်ကိုရွေးချယ်နိုင်ပါလေ။သဘောတူချက်ထဲမှာအကြမ်းဖက်မှုရပ်ဆိုင်းမှုတက်ဆန်သူအားလုံးနဲ့ဆွေးနွေးဖို့လူသားချင်းစာနာရေးအကူအညီပေးဖို့အထူးကိုယ်စားလှယ်မြန်မာပြည်ကိုစေလွတ်ဖို့စတာတွေပါဝင်ပါလေ။ဒီသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ရင်အရေးယူမှာမဟုတ်တဲ့အတွက်မြန်မာစစ်ကောင်းဆောင်ကချက်ချင်းလက်ခံလိုက်တာဖြစ်ပါတယ်။အာဆီယံအသင်းရဲ့မြေကြွေးတံကိုအမေရိကန်ဥရောပနဲ့ကုလသမဂ္ဂကသဘောကျပြီးဆက်လုပ်ကြဖို့အားပေးတာကြောင့်မဆားရဝါကမန်ဖြစ်လာပါတယ်
။မြန်မာပြည်ထနာဖြည့်ရှင်းတဲ့နေရာမှာအာဆီယံအသင်းဟာပြောတဲ့အတိုင်းဖြစ်မြောက်အောင်ဆောင်ရွက်နိုင်တဲ့အစဉ်အလာမရှိခဲ့ပါဘူး။ဒါကြောင့်အာဆီယံသဘောတူညီချက်ဟာအတန်းသာမြည်တဲ့တကြံအမြောက်လိုဖြစ်နေပါတယ်။အကြံပေးတိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်ရမယ်ဆိုတော့အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီကဂရုမစိုက်ပါဘူး။ဒါပေမဲ့အာဆီယံအတွက်အသင်းတိတ်ခါမကြဘူးကပိုပြီးအရေးကြီးနေပုံရပါတယ်။2000ခုတန်ခါဆန္ဒပြပွဲတုန်းကလည်းအကြံမဖက်ပဲစင်စင်ငင်ငင်လှုပ်ဖို့နဲ့မြို့သားပြန်လည်တင်းညက်ရေးလှုပ်ကြဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကတိုက်တွန်းခဲ့ဘူးပါတယ်။တန်ခါရေးတော်ပုံမှာဘာမှမပြောဘဲနှုတ်ဆက်နေရင်အာဆီယံအသင်းကိုနိုင်ငံတကာကအယုံကြည်ကင်းမဲ့သွားလိမ့်မယ်လို့စင်ကာပူကဆိုပါတယ်။ယုံကြည်မှုရအောင်ဝေဖန်နေရတာဖြစ်ပုံရပါတယ
်။မြန်မာပြည်မှာတရားဝင်အစိုးရဖြစ်ပေါ်ရေးဟာအာဆီယံအတွက်အရေးအကြီးဆုံးဖြစ်ပါလေ။ဒီမိုကရေစီကျင့်သုံးတာမသုံးတာကိုအာဆီယံအသင်းကဂရုမစိုက်ပါဘူး။တရားဝင်အစိုးရရှိဖို့ကသာအရေးကြီးပါလေ။အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဒဏ်ခတ်အရေးယူထားတဲ့ကမ္ဘာအပေကဗမာစီအစိုးရကိုအသင်းဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံဟာနိုင်ငံများဆက်ဆံရေးမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။အဲ့ဒီတုန်းကမြန်မာကိုအာဆီယံရဲ့နာရာရှည်ယောဂတဲလို့တောင်းခေါ်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်အချိန်ရလာတဲ့အခါမှာဗမာစီအစိုးရနဲ့အာဆီယံနိုင်ငံတွေဟာစိုးတူကောင်းပဲဘဝတူတွေဖြစ်လာကြပါတယ်။
2006ခုနှစ်မှာဥက္ကဋ္ဌလုပ်ဖို့မြန်မာနိုင်ငံအလှည့်ရောက်လာတော့မှဝိုင်းဝန်းကန့်ကွက်ကြလို့နိုင်ငံတကာမှာအမြင်မတော်တဲ့အတွက်ဥက္ကဋ္ဌတာဝန်ကိုငြင်းပယ်ခဲ့ရပါတယ်။2014မှာဦးသိန်းစိန်အစိုးရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပါတယ်။အာဆီယံအစည်းအဝေးဟာဗမာအစိုးရနဲ့အခြားအသင်းဝင်တွေအပြန်အလှန်တွေးတိုးဆတဲ့နေရာဖြစ်လာပါတယ်။စစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံခြားဆက်ဆံရေးအတွေ့အကြုံရရှိကြပါတယ်။အသင်းဝင်ဆန်နိုင်ငံပါဝင်တဲ့အစည်းအဝေးတွေတင်မကပဲအခြားနိုင်ငံ18နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်ဒီလိုလုပ်နိုင်အောင်ကော်မတီ30လောက်နဲ့လုပ်ငန်းအဖွဲ့တရာကျော်ကကျင်းစင်ပေးရပါတယ်စေအိုစုဟာသူတို့လုပ်ရတွေကိုနိုင်ငံသားကလက်ခံလာအောင်ဘယ်လိုလုပ်ရမလဲဆိုတာဒီအစည်းအဝေးတွေမှာသဘောပေါက်လာတာဖြစ်ပုံရပါတယ်အ
อาเซียนเดินหน้าพิจารณาจูเจซุพิบาร์เลยยุโรปในโซนล่าสุดสี่นี้ก็สกังสีกุลเล่นเนี่ยไม่ยอมบุญเนี่ยในงานยี่จีน่ารู้สูบเปรี้ยวกุลาตมก้าทุเรนีลางางาส่งเพื่อจะจ่ายเอกามาอาเซียนตะบอรากูตัวยาเปียมาเลยที่สกุลสิงคโปร์มาเลเซียอินโดนีเซียเวียดนามฟิลิปปินส์เนี่ยยามากุสเลรุก้าทักกันยาปีไทยลาวกัมพูชาเนี่ยบรูไนโดก้า เมื่อปีเป็นเช้าหนึ่งจ้าวเลยดังนั้นอาเซียนเดินหน้ามาสู่อินโดอัตเตอร์เวนอาลูตบอดูเจย์ยายุมาส่งเพียงในบาร์เลยแต่ลูกพี่เอาสิวิลิจิมปาปีมีจุดอันนี้ตรงนี้ดาวอาเซียนจะเลี้ยงลูกเข้ามาเลยผมอาสัยอาภูการอาเซียนสิวิเตียร์ฮะกูยูซีอาอมยิมูตคูปีนี่บาร์เลยอาเซียนต้องนำสกุลเนี่ยเพียงมังกูตีในบุคเคเขาเอา ซึ่งวิญญาณของพระราชาลาตุยาวาเลยแต่จะมุ่งแต่จะไม่เอาเลยฮะอาเซียนซีวิโก้คนที่เอาไปตัวมันเล่าในเนี่ยตบตัวเจ้าไงกูเล็กสังเกตุผิดไปเลยนวัตนาฟ้าเซลสุโกที่ยังเห็นสุยาพิลาองคุณีเกิดลูเสกังสิโกเลที่ยังเห็นสุยาพิเอตุนเปียงยามาอาเซียนก็คุณีเลยไม่รู้ยังเลี้ยวไปเลยเนี่ย
คนยังไม่เอากุญแจเดินสับเปลี่ยนเลยอู่เอาเขียนยามาเย่ตรงเดชซีเซน่าสิงเกียร์รับเชื่อไปเลยสิแต่ยินดีต้อนรับที่นี่ว่าเรื่องมันจะเกิดเดินสับเปลี่ยนมาบ้างคุณยินดีโน่เป็นสิ่งจะมาอีกแค่นั้นก็น่าเสียเอามาที่จริงไม่ใช่จะมาอีกแค่นั้นมาเราคุณเป็นนั่นแหละท่าเรื่องเชื่อมาโน้ตที่ดีพิจารณาเจ้าหนี้ก็เปลี่ยนท่าไปเลย โควิด-19กับยุคกุศลขยายไปรอบเป็นนั่นแหละท่าเรื่องเชื่อมาโน้ตที่ราส่งเพียงแค่ด่าเรื่องเป็นโน้ตที่ดีพิจารณาสิบาทเดียวจะมาอีกปีนี้เช่นนี้ก็สบายเลยโน้ตที่บลูที่ดีพิจารณาไปเลยบ้าจังมาเลยบลูแต่ตอนลูกเป็นนายมาเลยที่จังหวะเมื่อกี้บีร้องซูนิวยอร์กมีมาโควิดลุนาริโกไกด์เป็นยาบีโรยามาบีอาโควิดลุนาริโกเลฟฟงอันนี้จะเป็นกุญแจเป็นเลยกุศลยุคกับทุกข์ทั้งที่เสียตะกูโควิดมีงาเมียนเดินสัตว์ทาร์เลย
โอเคแต่ถ้าเสียแต่เนี่ยคือเราดีโควิดนั่นแหละท่าเชื่อมาอธิการเจตนาเช็ดเนื่องจากในที่ส่งเสียแค่เพียงเราเลือกแค่ตามนักผู้กู้ปีนี้เราประกาศเจ้าบีมาใช้น้องชายอยู่อธิการที่พิเศษส่วนเองกูพากันสับเจ้ามาเลยเสียแต่เดี๋ยวเกิดอะไรขึ้นอย่างนั้นการอยู่วัดสุลาบอลจนเราผ่านในประเทศคนนี้ชั่วโมงอะไรแล้วเนี่ยตัวเองเนี่ยประเทศอะไรไปมาทุกที่เป็นบาลเลยสุดอ่ะดิซี่สุดอ่ะกองมูนี่โอ้มูดูดูเว่ยเว่ยว่าพี่เต้ คอนเซนทรชันเราดูไม่ตัวว่าโอ้เสียอายุหูใจเราไม่ยาวอ่ะทุกที่มันไม่ได้ยัดลายใช่ไหมมูลายจ้าที่นี่จะได้จะน้องสิมาตรงนี้ยาวเราสี่ลายกูเนี่ยจ้าที่นี่จะได้จะน้องสิมาตรงนี้ยาวเราสี่ลายกูเนี่ยจ้าที่นี่จะได้จะน้องสิมาตรงนี้ยาวเราสี่ลายกูเนี่ยจ้าที่นี่จะได้จะน้องสิมาตรงนี้ยาวเราสี่ลายกูเนี่ยจ้าที่นี่จะได้จะน้องสิมาตรงนี้ยาวเราสี่ลายกูเนี่ยจ้าที่นี่จะได้จะน้องสิมาตรงนี้ยาวเราสี่ลายกูเนี่ยจ้าที่นี่จะได้จ ပိုင်းတွေကြုံရတယ်ကွယ်ဒီအင်္ဂလန်မှာလဲ post covid clinic တွေအများကြီးစပြီးတော့ဖွင့်လာတယ်ဒီ New York New Jersey Washington အဲ့လိုမျိုး tertiary center လို့ခေါ်တဲ့ဟိုတကယ်အကြီးအသေးုံကြီးတွေမှာ post covid clinic တွေစပြီးဖွင့်လာတယ်ဘာလို့ဖွင့်လာလဲဆိုတော့ number 1ကျွန်တော်တို့သိကျင်တယ်ဘာတွေဖြစ်နေကြတာလဲသူတို့
ဟုတ်ကဲ့အဲ့ဒီတော့ဒီခုနကမူတာကိုအတိအက
ဟုတ်ကဲ့အဲ့လိုခုနလိုမျိုးသမားကကျွန်တော်တို့သုံးတာ pots ဆိုသုံးတာပေါ့နော် pots ဆိုတော့ post ဆိုတော့အင်္ဂလိပ်လိုကတော့ postural hypotension ကြောင့်ဆိုတော့ဒီ body position ကြောင့် blood pressure drop ဖြစ်သွားပြီးတော့ heart rate ကတက်သွားတာပေါ့နော် postural orthostatic hypotension with tachycardia syndrome လို့ကျွန်တော်ကသုံးတာပေါ့လေ
ဟုတ်ကဲ့ရုပ်တရက်သွေးပေါင်ကျသွားတာပေါ့နော် move ပြီးတော့လဲတာပေါ့
ဟုတ်ကဲ့ဟုတ်တယ်ခင်ဗျာရုပ်တရက်သွေးပေါင်အောက်ဘုံကနေကျသွားပြီးတော့ပြန်မတက်လာဘူးပေါ့လေဆိုတော့အဲ့လိုအမျိုး pots ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့များသောအဖြစ်ရေကိုများတိုက်တယ်တခါတလေကျလို့ရှိရင်တော့ဆော့ဒက်ဘလက်လေးတွေပါပြီးပေးပြီးတော့လုံချည်တဲ့ပိုင်းလေးရှိတယ
်ဆားပေးတာပေါ့နော်ရေနဲ့ဆားနဲ့ဖြည့်ပေးတာပေါ့
ဟုတ်တယ်နည်းနည်းလေးပေးကြည့်တာပေါ့ကိုရဲတက်နိုင်သလားပေါ့
သွေးပေါင်ကြီးပြန်တက်အောင်လဲ
ဟုတ်တယ်ကိုရဲသူကဒီလို suddenly ဟိုအိယာလဲတဲ့နေရာကနေမတရက်လို့ရှိရင်သူဂျုံငနဲ့မထပဲနဲ့ဘာဖြစ်လို့တော့ကိုရဲအသက်80 80 80ဂျုံငနဲ့ထလို့ဒီလို mic နဲ့ခေါင်းထဲမှာ mic နဲ့ဖြစ်သွားပြီးတော့ပြုတ်ကျပြီးလို့ရှိရင်ခေါင်းထိသွားလို့ရှိရင်ခေါင်းဆိုတော့အဲ့ဒီ support တွေဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့တက်နိုင်တဲ့လောက်ကို education ပေးတာပေါ့ကိုရဲအရာလူတွေကိုသတိထားဖြစ်နိုင်လို့ရှိရင်အဲ့လိုတက်ကနေမထနဲ့တစ်ချက်လေးထိုင်လိုက
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီ oxygen လိုတဲ့ပြဿနာပေါ့အနေထားမှာအဆုတ်နဲ့ပတ်သက်ပြီးတော့ဘယ်လိုသတိထားတယ်လဲဆရာ
oxygen ဆက်ပြီးတော့ယူနေရတဲ့လူတွေပေါ့နော်ကျွန်တော်တို့လူတွေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပို့စ်ကိုဗစ်ကလင်းနေတည်တဲ့မှာအောက်ဆီဂျင်ချန်တဲ့လူတွေတော့ကျွန်တော်တို့အများဆုံးကြည့်တာပေါ့လေကျွန်တော်တို့ရဲ့တာဂက်ကတော့အောက်ဆီဂျင်ကိုတက်နိုင်တဲ့လောက်ထုတ်လို့ရမလားဆိုပြီးတော့လုပ်ကြည့်တာပေါ့နော်ထုတ်လို့ရတဲ့လူတွေအများစုကျွန်တော်တို့ထုတ်လို့ရပါတယ်ဟိုထားပါတော့ဗျကိုယ်ရဲ့ဟိုင ဆိုရင်တော့ကျွန်တော်အနေနဲ့တော့လောက်ရခံရတယ်လက်ခတ်မယ်ပေါ့နော်ဒါပေမဲ့ပုံမှန်လူတန်းစားတယောက်ကိုဥမာတက်40ကျော်50ကျော်အီဗင်80ကျော်ကိုရဲ့ဟိုသူ့ရဲ့အဆုတ်ကငကုံးအကောင်းပဂရီအဆုတ်အခုကြာမှဒီရောကဖြစ်ပြီးတော့အောက်ဆီဂျင်လိုတယ်ဆိုရင်တော့အဲ့လိုလူတွေကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ထိလုပ်တဲ့အချိန်မှာအောက်ဆီဂျင်တန်းလန်းနဲ့နေရတဲ့လူဆိုတာမရှိပါဘူးကျွန်တော်တို့အ ก็เลยใส่ออกซิเจนป่ะเนาะใส่ได้จ่อว่าพี่ဖြစ်တယ်ဆိုလို့ရှင်เนาะကျွန်တော်မနေ့ရပဲမန္တလေးရလူနာတယောက်ကိုတော့ကျွန်တော်ပြောပါတယ်ဆိုတော့သူကတော့အလိုငါးလီတာလောက်လိုရဲ့အဲ့လိုပြောရတယ်ဒါကတော့ကျွန်တော်ဒီလိုလုပ်တင်တယ်လို့ပြောလိုက်တယ်ပေါ့လीဆိုတော့သူတို့ဇန်ကြည့်ပါတယ်ဇန်ကြည့်တော့ဟိုအခုကတော့ကျွန်တော်တို့ပါလဲဆိုတော့ကျွန်တော် ဒီစက်ရှင်နာရီကိုခုနှစ်နှစ်နာရီအတွင်းမှာကျွန်တော်ဖြစ်ဖြစ်အောင်ကျွန်တော်မလုပ်ပြနိုင်ဘူးအနည်းဆုံးတော့ကျွန်တော်ပလာနဲ့တလာဝယ်နှစ်လောက်တော့ပေးကြည့်ကျွန်တော်အခြေအနေတကူကြည့်ပြီးတော့အဲ့လိုဖြည်းဖြည်းဖြည်းဖြည်းသေးဖို့ပေါ့နော်လို့တို့ပို့လျှော့လုပ်ပြီးတော့ကျွန်တော်လုပ်ကြည့်တယ်ပေါ့ကွာဆိုတော့တချို့လူတွေမှလည်းဒီလိုလုပ်လိုက်ခြင်းအပြင်တောင်းသွားတဲ့အပိုင်းလေးရှိပါတယ်ပို ตัวตรงเนี้ยเราจะน้องเนี้ยเราเอาไม่มาเลยโอเคที่พี่รอสุขการเจียงกาวนาเลยทั้งหมดไปบ่เนาะแต่เราเด็กตัวยาวอะไรคุยสิล่ะบางทีเราเลยสุดเลยจะน้องน้าเลยอะพ่อเนาะใส่ปีสูงสูงว่าย้อนกลับยาวตัวเองเนาะสุดเด็ดเดมิชชี่เลยคุยอะกูเลยสิจะน้องนี่ทายาทกูอะไรเนี้ยเดมิชชี่เลยยังอีกเนาะใส่มันยาวลูกจะน้องว่าตัวสักตัวเด็กพ่อเนาะยังกูอะไรตอนนี้คุยจะเจอสิเด็กกันจะย้อนเราเนี้ยแค่ปังเลยเด็กทำไมไม่เลย เนี่ยอะไรไปบอกกูเองจันนรุตุยนี่จะดีดูนะอากูมาจันนรุสีมาดูนะเตรียมชีวาเอ้ยดูโซลูชันดีแต่เกิดสับปะมาดีแต่ละกูยังนี่ไรอะเนาะดีดูนะโซลูชันอากูโซลูชันแล้วมันแล้วชอบเอาซีเจนเนอร์มาดูบ่าวอากูโซยเงี้ยเนี่ยตลาดไปตลาดเราไม่พิจิตรเนาะดูกองเตะจังจันนรุไปดูเทปไปไหนเนาะแต่เราดูกองเตะไปเลยสุดาตัวเอ้ย
จันนรุในสิ่งที่ตัวเราเราเดี๋ยวมาแต่จันนรุสู้ๆตรงกีตาร์กูเปลี่ยนไปไหนกันเลยไม่เสียไปอะไรวะเนาะเอาซีเจนย้ายดูเลยโอเคครับเนี่ยตัวกองนู้นเป็นตัวที่ลงอยู่ที่เมเจอร์เซอร์จูริโอเนาะเพื่อที่จะเอาข้างในน้ำบอกกูอย่างเมเจอร์เอาข้างในน้ำบอกดีมาเราดูกองเตะเทปไปเลยนะวะเนาะตัวที่บอกกูว่าบาลเลยตัวเราจะเก็บเมเจอร์เซอร์จูริเราตัวไหนดีอะตัวเราโฆษณาดีเลยแฟนตาลีเดอร์ตัวแรกจะเก็บเรสเซอร์ประมาณดีจะกูอย่างตัวเราโก
ดามิโออัพพลิเคชันแล้วเนี่ยนี่อะไรมาโอ้ป่าวฉันเอาส่วนอัพพลิเคชันเนี่ยเพียวไปเลยก็ลงเพียวอยู่อ่ะตู้โซลูชันไปมาถ้าไปดาวชีได้อะไรลงเพียวกว่าแล้วส่วนเส้นทางจีบเอาไปโอเคไหมแล้วย้อนเนี่ยมันดีดีออกอะไรก็ฉันเอาไปแล้วดาวโซลูชันเกี่ยวกับอะไรเดี๋ยวดีอาจจะเกิดเสบบมาชีได้ตัวดาวดาเด็ดนอตเซนส์ว่าชีโอไม่ชีโอกูเองโอเคไหมอาจจะเกิดเสบบมาอย่างนี้เป็นตัวเดียวว่าอย่างนี้โซลูชันดาวมาปูมันนี่ดาวที่อยู่ย
ဒီလိုပြန်ကောင်းတာတွေဒီမှာဘာမှတရားရခိုင်တော့အပြစ်မဟုတ်ပြန်ပြီးတော့မဖြစ်လာနိုင်ကြဘူးဆိုတာမရှိပါဘူးလုံးလို့ရပါဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာတော့ဖီဗာတိုင်းရင်းသားသတင်းတောက်တွေကတိုင်းရင်းဒေသကသတင်းတွေကိုတင်ဆက်ပေးထားတာဖြစ်ပါတယ် တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါမေဇက်ဒီတာတိုင်းသာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းတော်မှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကောက်ခိုင်မြို့နယ်မှာကရင်ယူတပ်မဟာချောင်းနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားနေပါတယ်စစ်ပွဲတွေကိုရှောင်ချပြီးဤနိုင်စုနေမှုတွေလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ခံဦးကနေကြေညာချက်ထုတ်ပြန်ခဲ့တယ်ဆိုတာနဲ့
ကိုဗစ်19တတိယလိုင်းနဲ့ပတ်သက်ပြီးမြို့သားညီညွတ်ရေးဆိုရာအန်ယူဂျီရဲ့သတင်းစာရှင်းလင်းပွဲအကြောင်းတွေကိုကြားသားရမှာပါရှင်။ကျမကနန်းဟောင်းမှာရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာကရင်အမျိုးသားအစည်းအရုံး KNU တပ်မှာချောင်းနဲ့စစ်ကောင်စီတပ်တွေအကြားအောက်ကုလ24ရက်နေ့နှစ်ဆက်တိုက်ပွဲဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိတယ်လို့ဒေသခံတွေနဲ့နေရာကနေထွက်ပြေးတင်းရှောင်နေရပါတယ်။လက်ရှိအချိန်မှအင်ချီတရာကျော်ရှိတဲ့အောင်ဖလေးကျေးရွာတေးရွာလုံးနီးပါးဒေသခံတွေထွက်ပြေးတင်းရှောင်နေရသလိုအနီးအနားရှိကျေးရွာတွေမှာလည်းစစ်ကောင်စီဘက်ကပေါ်လာဖမ်းမှာကိုကြောက်တဲ့အတွက်အမျိုးသားတချို့ထွက်ပြေးတင်း တက်စခန်းကိုစစ်ကောင်စီတပ်ဖက်ကအခြေချဖို့ပြန်လာစဉ်ဝင်းကလေးကျေးရွာအရောက်မှာနယ်မြေခံ KNLA နဲ့တိုက်ပွဲဖြစ်တာလည်းရှိတယ်လို့ KNU တပ်မဟာ6အတွင်းရင်းမူဘဒိုလစ်စန်ကပြောပါတယ်စစ်ကောင်စီတပ်အင်အားရာနဲ့ချီဟာကော့ကရိတ်မြို့အနီးကမိုင်ကုန်းကျေးရွာဘုံကြီးကျောင်းမှာအင်အားဖြည့်တပ်ဆွဲထားတယ်လို့ကျိတ်ကျေးရွာမှာလာဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေကလည်းကြိုက်တုံမြို့မှာပြန်လည်ဆုတ်ခွာထားတယ်လို့ KNU ဖက်ကပြောပါတယ်
မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့အခြေအနေတွေအရတိုက်ပွဲတွေစီရီပီပခတွေဖြစ်ပွားနေမယ်ဆိုရင်အကျိုးတဆုံတရားမရှိနိုင်တဲ့အတွက်စစ်ပွဲတွေကိုစောင့်ရှားပြီးညှိနှိုင်းဆွေးနွေးမှုတွေလှုံ့ဆော်သွားမယ်လို့ကချင်လွတ်လပ်ရေးဖွဲ့ KNU ဗဟုကော်မတီကနေဩဂုတ်လ24ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ KNU ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့တိုက်ပွဲတွေကိုအသနိုင်ဆုံးရှောင်ရှားဖို့လိုလားကြောင်း KIU အနေနဲ့စစ်မှန်တဲ့ဖြေမှန်တွေရရှိလာဖို့အတွက်ဆွေးနွေးတဲ့ဖွဲ့စည်းတွေအလုံးနဲ့ဆွေးနွေးဖြေရှင်းသွားမှာဖြစ်တယ်လို့ပြောပါတယ်။ KIU ရဲ့ထုတ်ပြန်ချက်ထဲမှာချက်၅ချက်ပါဝင်ပြီးတော့ဖေဖော်ဝါရီလ၃ရက်နေ့ကနေဒီကနေ့အထိပုံမှန်ခက်ခဲကြက်သေးပြီးအနာဂတ်နိုင်ငံရေးကိစ္စရပ်တွေလမ်းစပိတ်သွားကြောင်း COVID-19 ရောဂါကြောင့်လည်းဗီဒူတွေစိုးရိမ်ထိလာနေပြီးအားကိုးရမဲ့နေကြောင်းဒီလိုလုပ်ငန်းစဉ်မျိုးမျိုးခက်ခဲကြက်သေးနေတဲ့အချိန်မှာတိုက်ခိုက်ခြင်းစစ်ပွဲတွေဖြစ်လာရင်အကျိုးတဆုံတရားဖြစ်ပေါ်လာနိုင်ခြင်းမရှိတဲ့အတွက်တရားမျှတတဲ့လမ်းစဉ်မှန်ကိုရှာဖွေပြီးညှိနှိုင်းဆွေးနွေးတဲ့အကြောင်းအရာတွေကိုဆွေးနွေးပြီးစစ်ပွဲကိုရှောင်ကြားခြင်းဟာအကောင်းဆုံးလမ်းစဉ်ဖြစ်တယ်လို့ဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့တွေနဲ့ RCSS တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဩဂုတ်လ23ရက်နေ့ကကြောက်မဲမြို့နယ်ဟူကွတ်ဟူဆွန်ရွာမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဘန်ဆလုံးနဲ့မုန်တင်ရွာဘက်ကိုစစ်ပေးရှောင်900ကျော်ထပ်ပြီးရောက်ရှိလာတာဖြစ်ပါတယ်။လက်ရှိမှာစစ်ရှောင်တွေဟာစားဝတ်နေရေးအခက်အခဲဖြစ်နေကြပြီးနေရာပြန်လည်ရာလုပ်ငန်းခွင်ဝင်ချင်နေတယ်လို့ပြောဆိုနေကြပါတယ်။TNLA, SSPP နဲ့ RCSS တို့အကြတိုက်ပွဲတွေကြောင့်ကျူစော့ပန်စလောင်နမ်စော့မင်းတင်မင်းငော်ရွာတွေမှာစစ်ရှောင်တထောင်ကျော်ရှိနေပြီးမြို့တွင်းနီးစပ်ရန်ဆွေမျိုးတွေစီကိုလည်းခေါ်လုံနေကြသူတွေလည်းရှိနေပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာရခိုင်တပ်တော်ရဲ့လှုပ်ရှားမှုတွေနဲ့တရားရေးဆိုင်ရာလှုပ်ရှားမှုတွေကိုသတင်းပို့ဖို့စစ်ကောင်စီတပ်ကမြို့ပေါ်အုပ်ချုပ်ရေးမှုတွေကိုဒီလ23ရက်နေ့ကခေါ်ယူပြောဆိုခဲ့ပါတယ်။ကြောက်ဖြူခြေဆိုင်ချင်းမြန်တိုက်ရဲ34ကနေအုပ်ချုပ်ရေးမှုတွေကိုစီဝေးခေါ်ယူပြီးရက်ွက်တွင်မှာအေအေကတရားရေးဆိုင်ရာလှုပ်ရှားမှုတွေကိုဗစ်ရောဂါထိန်းချုပ်မှုကြီးညာဆာရွက်ကတာတွေနဲ့အေအေနဲ့ဆက်ဆက်သူတွေရှိရင်သတင်းပေးဖို့ပြောတာဖြစ်တယ်လို့အမည်မဖော်လိုတဲ့အုပ်ချုပ်ရေးမှုသူကပြောပါတယ်။ဩဂုတ်လ3ရက်နေ့ကမှုခင်းဆိုင်ရာကိစ္စရပ်တွေကိုရခိုင်မျိုးရာဖွဲ့ချုပ် ULA တရားရေးဌာနကိုတိုင်ကြားနိုင်တယ်လို့အေအေကထုတ်ပြန်ထားသလိုကိုဗစ်ထိန်းချုပ်ရေးအတွက်သတ္တရကျင် Stay at Home ကြီးညာချက်တွေကိုလည်းမြို့တော်များများကလူမြင်ကွင်းတွေမှာကတ်ထားပါတယ်။အခုလိုအေအေဘက်ကထုတ်ပြန်ချက်တွေကိုထုတ်ပြီးနောက်ပိုင်းစစ်ကောင်စီတပ်ကရခိုင်ပြည်နယ်မှာလက်နက်အင်အားလူအင်အားတွေတိုးချဲ့လာသလိုစစ်ရေးလှုပ်ရှားမှုတွေကိုလည်းပေါ်ပေါ်ထင်ထင်လှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောပါတယ်
။မိမိတို့ဂျမမိမိတို့ဖန်တီးနိုင်ခွင့်အခွင့်အရေးနဲ့ပြည်စုံတဲ့မွန်ပြည်သစ်ပေါ်ထွန်းရေးဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုမရောက်မချင်းမွန်ဒေါ်လာရေးဆက်လက်တည်ရှိနေမယ်ဖြစ်ကြောင်း84ကြိမ်မြောက်မွန်ဒေါ်လာရေးနေ့မှာမွန်ပြည်သစ်ပါတီ NMSP ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဩဂုတ်လ22ရက်နေ့မှာကြာရောက်တဲ့84ကြိမ်မြောက်မွန်ဒေါ်လာရေးနေ့အခမ်းအနားကိုမွန်ပြည်သစ်ပါတီအခြေပြုရာခရိုင်တပ်စခန်းတွေမှာကိုဗစ်ရောဂါကူးစက်တဲ့အခြေအနေကြောင့်အချင်းယုံနာကျင်းပခဲ့ကြရပါ ပြည်နယ်ရရှိရေးအတွက်ဥပဒေပေါင်းအတွင်းကနေတောင်းဆိုလို့မရတဲ့အဆုံးဖန်ဆပါလာအစိုးရလက်ထက်1948ခုနှစ်မှာလက်နက်ကင်ဒေါ်လာခဲ့တဲ့ဝါခေါင်လပြည့်နေကိုအစွဲပြုပြီးမွန်ဒေါ်လာရင်းနှစ်အပြည့်20စင်တတ်မှတ်ကျင်းပလာခဲ့တာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံအတွင်းမှာချက်ပရော့ဖြစ်လာတဲ့ကိုဗစ်-19တတိယလှိုင်းအခြေအနေထိန်းချုပ်မှုမရှိနိုင်ခြင်းဟာစစ်ကောင်စီကြောင့်ဖြစ်ကြောင်းနဲ့ပြည်သူတွေကိုဗစ်ကာကွယ်ဆေးထိုးနိုင်ရေးယူအန်နေနဲ့ကူညီပေးဖို့လိုအပ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ပထမဖြစ်ပိုင်းကတော့ဒီ
ကော့စ်ဘော်ဒါအိန္ဒိယချင်းမဲ၊တရုတ်ချင်းမဲ၊နောက်ထိုင်းချင်းမဲအခြေခံအားဖြစ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့သွားဖို့ဖြစ်ပါတယ်အဲ့
ပေးဆောင်ပြီးတဲ့ကိစ္စဖြစ်တယ်เนาะရန်ကုန်ဘက်ကနေတပ်ဝင်လာမယ်ဆိုရင်တော့ကျွန်တော်သက်ပါတီယူအေဂျင်စီကိုဘယ်လိုပေးဖို့ရအနောက်တစ်ခါထိုးနှံတဲ့နေရာမှာလည်းပဲသက်ပါတီယူအေဂျင်စီကပဲထိုးနှံမှာဖြစ်ပါတယ်စစ်ကောင်စီနေနဲ့ကတော့ပြည်သူတွေကာကွယ်ဆေးရရှိနိုင်ရေးကြိုးစားမှုထက်တိုင်းရာဒေသတွေမှာလည်းထိုးစစ်ဆင်နေတာတွေစတိုက်လှုပ်ဆောင်နေတယ်လို့အန်ယူဂျီကြမ်းမတ်ရေး
ကာကွယ်စည်းထိုးရရနာဆိုတာသူမတုံ့တက်ဒီလိုအခုတစ်ခါထိုးစစ်တွေဆင်လာပြန်တယ်ကာကွယ်စည်းထိုးဖို့ကြတော့မတုံ့ပြန်မယ်နဲ့အခုလိုထိုးစစ်တွေဆင်ပြီးသွားခြင်းနဲ့ဒီလိုစစ်အာဏာရှင်မျိုးဆက်ရှိနေကျွန်တော်တို့နောက်ထပ်စတုတ္ထလိုင်းဆိုတာပေါ်လာအောင်ပါ
စစ်ကောင်စီလောက်ခံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအောက်တိုဘာလ၂၄ရက်နေ့ထိကိုဗစ်-19ရည်တည်ပြုလို့နာ၃,900ကျော်သောတုံးရ900ကျော်ဦးဒေဆုံးသူ၁,၄,600ကျော်နဲ့အရှိတယ်လို့ထုတ်ပြန်ထားပေမဲ့မြေပြင်မှာတော့အဲ့ဒီထက်များနိုင်တယ်လို့ပညာရှင်တွေနဲ့ပြိုင်ဒတ်သမားတွေကပြောဆိုထားပါတယ်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းနယ်စပ်တီဘောမြို့နယ်ဘက်မှ
ောင်လာကြပါရယ်ကိုဗစ်နဲ့စစ်တမ်းကြားကဆစ်ဆောင်တွေရဲ့အခြေအနေတွေကိုတော့နမ်ဟောင်းကနေတင်ဆက်ပေးပါမယ်ရှင်
ရှမ်းလင်းနဲ့ကိုင်နဖွဲ့ကြားတိုက်ပွဲအတွင်းရှမ်းပြည်တောင်ပိုင်းမိုင်းကိုင်မြို့နယ်တုံလောင်းအုပ်စုဖက်ခီရွာပန်လန့်ဘုန်းကြီးကျောင်းမှာလက်ရှိစစ်ဘေးရှောင်150ကျော်ရှိနေပြီလို့ပန်လန့်ကျောင်းဆရာတော်တပါးကရှမ်းဘာသာစကားနဲ့အခုလိုမိန့်ပါတယ်။
နိုင်တဲ့ရေဝါမိုင်းတဲ့ကတော့ခမိုက်တဲ့ဝဲတော့ဟာလုံးလိုက်တာဒီကြီးကံမန်ဝါ
နမ်နမ်ဖက်ကလာတဲ့စစ်ဘေးရှောင်တွေတရက်နင်းနင်းစီရောက်လာနေပါတယ်။၁၁လ၁၂လတနည်းနှစ်နှစ်ကျော်ကလေးတွေလည်းတော်တော်များများပါတယ်။ပြာကြည်တုတ်ကွေးဖြစ်ချိန်ဆိုတော့ဆီဆောင်တွေဖြားနာနေကြတဲ့ချောင်းဆိုးကြတဲ့ဇေဝအထုလိုအနေနဲ့ခုလောလောဆယ်စားဝတ်နေရအတွက်အရန်ကြီးခက်ခဲနေပါတယ်အိယာထိုင်ခင်းတွေအစားခက်ခဲတာပေါ့
ရှမ်းမြောက်တပ်ဖွဲ့ SSPP နဲ့ရှမ်းတောင်တပ်ဖွဲ့ RCSS တို့ဟာအောက်ဂုလ23ရက်နေ့ကတီဘောမြို့နယ်နှမ်လန်မြို့ဝမ်စင်းအုပ်စုကုန်းကော်ရွာဝမ်ကျောင်းရွာနှောင်ပင်ရွာနဲ့လွယ်လုံရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲကြောင့်ရွာသား900ခန့်ကုန်းကော်ရွာဘုန်းကြီးကျောင်းကိုတင်းရှောင်ကြတယ်လို့900ခန့်ကတော့မန်းတိုင်မြို့နယ်ထဲအထိရောက်ရှိတင်းရှောင်လာကြတာဖြစ်ပါတယ်လက်ရှိအချိန်မှာနမ်လန်မြို့ထဲမှာရောမိုင်းကင်မှာပါကိုပစ်ကူးဆက်ခံရသူတွေရှိနေပါတယ်။ဒီအတွက်စစ်ဆောင်တွေစီမကူအောင်အထူးလှုပ်ဆောင်နေတယ်လို့ဆရာတော်ကရှမ်းဘာသာစကားနဲ့မိန့်ပါတယ်
။ဘုရားနောက်နောက်ကမ္ဘာနဲ့တင်းတင်းအ
ခုလိုကိုပစ်ကာလဆိုတော့လေဆရာတော်တို့အနေနဲ့ဆိုတော့ဆိုရင်ရတာပေါ့။ဒါပေမဲ့ကိုဗစ်ရောဂါကင်းဝေးဖို့အတွက်တတ်နိုင်တဲ့လောက်လည်းလုပ်ပေးပါတယ်။ကျောင်းပင်ကိုမထွက်ရအပြင်လူကျောင်းထဲမဝင်ရစတာတွေပေါ့။အကူညီဖို့လာတဲ့ပရဟိတဓမ္မတွေလည်းကိုဗစ်ကာကွယ်ဖို့လိုအပ်တဲ့ဆောင်ရွက်ချက်တွေနဲ့ဝိုင်းဝန်းဆောင်ရွက်တွားဖို့ပါ
။အခုလိုရာသီတုတ်ကွေးဖြစ်နေကြတဲ့အချိန်မှာနမ်လာနဲ့တုံလောင်းမှာရှိတဲ့စစ်ဆောင်တွေဟာစေဝါကုသမှုအထူးလိုအပ်နေတယ်လို့စစ်ဆောင်
ဆိုင်ရာဆိုင်ရာတွေကိုစေဝါသွားရကူညီမှုပေးနေတဲ့ဒီဘောမျိုးခံဆစ်ဆောင်ကူညီရေးကအမျိုးသမီးတစ်ခုကရှမ်းပါရာနဲ့အခုလိုပြောပါတယ်။ဂျာဒီတော့ဝေဖြစ်တဲ့လျှောက်စေဝါတွေသူတို့အထူးလိုအပ်နေတယ်။ကျမတို့တိုင်းရင်းစီရောအင်္ဂလိပ်စီရောယူလာပေးပါတယ်။
ကုစက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ပြင်ပြင်နယ်ကကရင်းမြို့နယ်မှာ KNU တပ်မှ6နှစ်စစ်ကောင်စီတပ်တွေအကြတိုက်ပွဲဖြစ်ပွားနေပြီးဒေသခံတွေနေရာကနေထွက်ပြေးတင်းရှောင်နေရပါတယ်။စစ်ပွဲတွေကိုရှောင်ရှားပြီးညနေဆွေးနွေးမှုကိုလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဗဟုကော်မတီကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရုတ်ရှင်ရဲ့ကုနားဆင်နေခဲ့ကြတာကတော
ဖြစ်ပျက်နေတဲ့အကြောင်းအရာတွေကို FBPR ဝိုင်းတော်သားတွေကတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီဆက်စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email
ဒီမနက်ကမှစစ်တပ်ကအာဏာသိမ်းထားတာခုနှစ်လနီးပါးရှိလာပြီဖြစ်ပေမဲ့စစ်နာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာကနေ့အထိဆက်ရှိနေဆဲဖြစ်သလိုဖမ်းဆီးပစ်ခတ်မှုတွေလည်းစစ်ကောင်စီဘက်ကအခုရပိုင်းအတွင်းတိုးမြင့်လှုပ်ဆောင်လာနေပါတယ်။ဒီကနေ့မန္တလေးဆန္ဒပြပွဲမှာတန်ခါတမကဆရာတော်များဦးဆောင်တဲ့တပိတ်စစ်ကြောင်းမန္တလေးအခြေဆိုင်လူထုတပိတ်စစ်ကြောင်းနဲ
ကျွန်တော်တို့ရဲ့ဝင်ရောက်လာပြီးဖမ်းဆီးတဲ့အတွက်စနပ်ပြပွဲမှာပါဝင်သူအနည်းဆုံး10ဦးလောက်ထင်းထင်းခံခဲ့ရတယ်လို့စနပ်ပြပွဲမှာပါဝင်သူတွေကပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီဖို့ဆောင်ရေးညီညာရေးနဲ့တင်းကျင်းအေဂျမ်မှုပြန်လည်ရရှိရေးနိုင်ငံတကာအတိုင်းအဝိုင်းနဲ့အနိကကျိုးပန်းကူညီသွားမယ်လို့တောင်ကိုရီးယားသမ္မတအိမ်တော်ကပြောပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန် ဖြစ်ပါတယ်ဖန်စီထင်းထင်းခံရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အေဒီအစိုးရနဲ့ပတ်သက်ဆက်နွယ်ပေါ်ပေါက်လာတဲ့အန်ယူဂျီကိုတရားဝင်တန်တမာရေးအရာအတိအမှတ်ပြုဖို့တောင်းကိုရီးယားလူထုကစာရေးသားပေးပို့ထားတယ်ဆိုတာကိုလည်းသမ္မတအေဂျီရောဝက်ဘ်ဆိုက်မှာကြေညာထားပါတယ် တရင်တော့တေသူတို့အလို့လှုပ်ရင်အရေးယူခံရတဲ့အတွက်တုံးလို့၆၆မိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒါမကပဲကမ္ဘာတစ်လောကပြည်သူလူထုဟာမိမိတို့ယုံကြည်ရာကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိကြမှာဖြစ်ပြီးတည်င်းအချက်အလက်နဲ့အတွေးခေါ်ယူစတွေကိုလည်းလွတ်လပ်စွာရှာဖွေရယူမျှဝေခွင့်ရှိကြောင်းဖော်ပြထားပါတယ်ခ ู 2635 ยาวทับพีอิติปุนันนาจาวอคูที่กูเสดุสุสุปาง 3814 ยาวชีตวาบีพิบาเลยครับเนี่ย
ရင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အစီအစဉ်ထုတ်လို့ရင်းမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kaline PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းရဲ့ကြာသာပတေးနေ့ညအစီအစဉ်တွေကိုညကိုနိုင်ကနေဆက်နိုင်တီထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ် PPJ ညစနေနိုင်ကနေဆက်တင်နိုင်တီတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေး This program has